တမန်တော်ဝတ္ထုအခန်းကြီး17
တပါးမျိုးသားတို့သည်ဖိယသခင်၏နှုတ်ကပတ်တရားတော်ကိုခံယူကြသည်ဟုယူရာပြည်၌ရှိသောတမန်တော်တို့နှင့်ညီကိုများတို့သည်ကြားသိကြ၏ပေတရုသည်ယေရုရှလင်မြို့သို့တက်လာသောအခါအယေပြားလှခြင်းကိုခံသောသူတို့က
သင်သည်အယေပြားလှခြင်းကိုမခံသောလူတို့နှင့်ပေါင်းဖော်၍စားသောက်ပါသည်တကား
ဟုစန့်ကျင်ဘက်ပြု၍ဆိုကြ၏ပေတရုသည်လည်းထိုအကြောင်းအရာကိုအစမှအဆုံးတိုင်အောင်ဖော်ပြသည်က
ငါသည်ယူပွေမျိုး၌ဆူတောင်းစဉ်ဘဝင်ဖြစ်၍ကောင်းငင်မှ4000ဖြင့်ချလိုသောခြုံလွယ်ကဲ့သို့သောတစားသည်ဆင်းသက်၍ငါထံသို့ရောက်လာသည်ကိုပြားရဲယူပါယုံအဖြစ်မြင်၏ထိုတစားကိုစေးစေးကြည့်ရှုဆင်ခြင်းဖြင့်တားရဲမှစ၍မြေ၌ကျင်လေသောတားမျိုးတွားတတ်သောတရိတ်ဆန်မျိုးမိုးကောင်းငင်၌ကျင်လေသောငှက်မျိုးတို့ကိုမြင်၏ထိုအခါပေတရုထ၍သက်စားလိုဟုငါအာပြောသောစကားတန်ကိုငါလဲကြား၏ငါကလည်းမဖြစ်နိုင်ပါသခင်ညင်ညူသောအရာနှင့်မစင်ကြယ်သောအရာသည်အကျွန်ုပ်ခရင်းထဲသို့တယံတခါမျှမဝင်ဘူးပ
ါဟုပြောဆို၏နောက်တဖန်စကားအတန်က
ဘုရားသခင်စင်ကြယ်စေတော်မူသောအရာကိုညင်ညူသည်မထင်နှင်းဟုကောင်းငင်ထဲကလာပြန်၏ထို့သောသုံးကြိမ်များအောင်ဖြစ်ပြီးလျင်ထိုအရာရှိသမျှတို့ကိုကောင်းငင်ထဲသို့ဆွဲယူပြန်လေ၏ထိုခနာချင်းတွင်ကဲဒရီမျိုးမှငါထံသို့ဆေလွတ်သောလူသုံးယောက်တို့သည်ငါရှိသောအိမ်အနားမှရပ်နေကြ၏ငါသည်တွေးတောခြင်းမရှိဘဲထိုသူတို့နှင့်အတူသွားရမည်အကြောင်းဝိညာဉ်တော်သည်မိန့်တော်မူ၏ဤညီကို6ယောက်တို့သည်လည်းငါနှင့်အတူသွား၍ထိုသူ၏အိမ်သို့ဝင်ကြ၏ကောင်းငင်တမန်သည်သူ၏အိမ်၌ထင်ရှားစွာရက်လျက်သင်သည်ယူပွေမျိုးတို့လူတို့ကိုဆေလွတ်၍ပေတရုအမည်သစ်ကိုရသောရှိမုန်ကိုခေါ်ပင်လော့ထိုပေတရုသည်တင်မဆ၍တင်ဤအိမ်၌ရှိသမျှသောသူတို့ကိုကဲတင်တော်မူခြင်းတရားစကားကိုတင်အားဟောပြောလိမ့်မည်ဟုမွတ်ဆိုခဲ့သောအကြောင်းအရာကိုထိုသူသည်ငါတို့အားပြန်ကြားလေ၏ငါသည်ဟောပြောစပြုစဉ်တန်ရှင်းသောဝိညာဉ်တော်သည်ရှင်းဥစွာငါတို့အပေါ်သို့တက်ရောက်တော်မူသည်ဤသူထိုသူတို့အပေါ်သို့လည်းတက်ရောက်တော်မူ၏ယောဟန်သည်ရေ၌ဗတ္တိဇံကိုပေး၏တင်တို့သည်တန်ရှင်သောဝိညာဉ်တော်၌ဗတ္တိဇံကိုခံရကြလိမ့်မည်ဟုသခင်ဖျားမိန်တော်မူသောစကားကိုထိုအခါငါအောင်မေ၏သခင်ယေရှုခရစ်ကိုယုံကြည်သောငါတို့အားဖျားသခင်သည်စုကျေးဇူးကိုပေးတော်မူသည်ဤသူထိုသူတို့အားလည်းပေးတော်မူသည်ဖြစ်သောကြောင့်ငါသည်အဘယ်သို့သောသူဖြစ်၍ဖျားသခင်ကိုစီးတားနိုင်သနည်
းဟုပေတရုဆို၏ဤအကြောင်းအရာတို့ကိုထိုသူတို့သည်ကြားရလျင်မငြင်းမဲနေ၍
အကယ်စင်စစ်ဘုရားသခင်သည်အသက်ရှင်စေခြင်းအလုံးကနောင်နာတရားကိုတပါးမျိုးသားတို့ကလည်းပေးတော်မူပြီ
ဟုဘုရားသခင်ဤဂုဏ်တော်ကိုကြီးမွန်ကြ၏ထို့မှတပါးတတိပံဤအမှုကြောင့်ညှင်းဆဲခြင်းကိုခံရ၍အရရတို့ကွဲပြားသောသူတို့သည်ဖိနှိပ်ကုပရုအန်တီအုပ်မြို့များသို့တက်အောင်တွား၍ယူဒလူတို့အားသာနှုတ်ကပတ်တရားတော်ကိုဟောပြောကြ၏နောက်မှထိုသူအချို့တို့သည်ကုပရုပြည်သားကိုယ်ရည်နေပြည်သားဖြစ်၍အန်တီအုပ်မြို့သို့သွားပြီလျင်တခင်ယေရှု၏အကြောင်းတည်းဟူသောဧဝံဂေလိတရားကိုဟေလိနစ်လူတို့အားဟောပြောကြ၏တခင်ဖျား၏လက်တော်သည်ထိုသူတို့နှင့်တကွရှိတော်မူသဖြင့်လူပေါင်းတို့သည်ယုံကြည်၍တခင်ဖျားထံသို့ပြောင်းလဲကြ၏ထိုအကြောင်းအရာကိုယေရုရှလင်မြို့၌ရှိသောအသင်းတော်သည်ကြားလျင်အန်တီအုပ်မြို့တိုင်အောင်သွားစေမည်အကြောင်းဘာနာဘကိုဆေလွတ်လေ၏ထိုသူသည်ရောက်၍ဖျားသခင်၏ကျေးဇူးတော်ကိုမြင်လျင်ဝမ်းမြောက်ဝမ်းသာခြင်းရှိ၍ထိုသူအပေါင်းတို့သည်ယုံကြည်သောစိတ်နှင့်သခင်ဖျားကိုမှီဝဲစည်းကမ်းမိအကြောင်းတိုက်တွန်းနှိုးဆော်လေ၏ထိုသူသည်သူတော်ကောင်းဖြစ်၍တန်ရှင်သောဝိညာဉ်တော်နှင့်၎င်းယုံကြည်ခြင်းနှင့်၎င်းပြည့်စုံသောအဖြစ်လူများအပေါင်းတို့သည်သခင်ဖျားထံသို့ဝင်စားကြ၏ဘာနာဘသည်လည်းရှောလူကိုရှာလျက်တာရှုမျိုးသို့တွား၏တွေ့လျင်အန်တီယုတ်မျိုးသို့ခေါ်ခဲ့၏ထိုသူတို့သည်တစ်နှစ်ပတ်လုံးထိုအသင်းတော်နှင့်အတူစည်းဝေး၍လူများအပေါင်းတို့အားဆုံးမဩဝါဒပေးကြ၏တပည့်တော်တို့သည်လည်းခရိယန်ဟူသောခေါ်ဝေါ်သမုတ်ချင်းကိုအန်တီယုတ်မြို့၌အဥ်ခံရကြ၏ထိုအခါ၌ပရောဖက်တို့သည်ယေရုရှလင်မြို့မှအန်တီယုတ်မြို့သို့လာကြ၏ထိုသူတို့အဝင်အာဂဗုအမည်ရှိသောသူတစ်ယောက်သည်ထ၍မြေတပြင်လုံး၌အစာအာဟာရအလွန်ခေါင်းပါခြင်းဖြစ်လက်တန်းဟုဝိညာဉ်တော်အားဖြင့်ဖော်ပြ၏ထိုခေါင်းပါခြင်းသည်ကဲတာဘရင်ကလောဒိလက်ထက်၌ ဖြစ်သည်ထိုအခါတပည့်တော်တို့သည်အသီးသီးတတ်နိုင်ကြသည့်အတိုင်းယူရပြည်၌နေသောညီအကိုတို့အားအကိုမှပေးလိုက်မည်ဟုစီရင်ကြသည်နှင့်အညီဘာနာဘာနှင့်ရှောလူတို့တွင်တင်းအုပ်တို့ထံသို့ပေးလိုက်ကြ၏ထိုသူသည်ရောက်၍ဖျားသခင်၏ကျေးဇူးတော်ကိုမြင်လျင်ဝမ်းမြောက်ဝမ်းသာခြင်းရှိ၍ထိုသူအပေါင်းတို့သည်ယုံကြည်သောစိတ်နှင့်သခင်ဖျားကိုမိဝဲစည်းကမ်းမိအကြောင်းတိုက်တွန်းနှိုးဆော်လေ၏ထိုသူသည်သူတော်ကောင်းဖြစ်၍တန်ရှင်သောဝိညာဉ်တော်နှင့်၎င်းယုံကြည်ခြင်းနှင့်၎င်းပြည့်စုံသောအဖြစ်လူများအပေါင်းတို့သည်သခင်ဖျားထံသို့ဝင်စားကြ၏ဘာနာဘသည်လည်းရှောလူကိုရှာလျက်တာရှုမြို့သို့သွား၏တွေ့လျင်အန်ဒီယုတ်မျိုးတို့ခေါ်ခဲ့၏ထိုသူတို့သည်တစ်နှစ်ပတ်လုံးထိုအသင်းတော်နှင့်အတူစည်းဝေး၍လူများအပေါင်းတို့အားဆုံးမဩဝါဒပေးကြ၏တပည့်တော်တို့သည်လည်းခရစ်ယာန်ဟူသောခေါ်ဝေါ်တမုတ်ချင်းကိုအန်ဒီယုတ်မျိုး၌အဥ်ခံရကြ၏ထိုအခါ၌ပရောဖက်တို့သည်ယေရုရှလင်မြို့မှအန်ဒီယုတ်မျိုးတို့လာကြ၏ထိုသူတို့အဝင်အာဂဗုအမည်ရှိသောသူတစ်ယောက်သည်ထ၍မြေတစ်ပြင်လုံး၌အစာအာဟာရအလွန်ခေါင်းပါခြင်းဖြစ်လက်တန်းဟုဝိညာဉ်တော်အားဖြင့်ဖော်ပြ၏ထိုခေါင်းပါခြင်းသည်ကဲတာဘရင်ကလောဒိလက်ထက်၌ဖြစ်သည်ထိုအခါတပည့်တော်တို့သည်အသီးသီးတတ်နိုင်ကြသည့်အတိုင်းယူရပြည်၌နေသောညီအကိုတို့အားအကိုမှပေးလိုက်မည်ဟုစီရင်ကြသည်နှင့်အညီဘာနာဘာနှင့်ရှောလူတို့တွင်တင်းအုပ်တို့ထံသို့ပေးလိုက်ကြ၏